မြန်မာနိုင်ငံအတွင်းကိုဗစ်တတိယလှိုင်းကူးစက်မှုမှာကူးစက်မှုနှုန်းနဲ့သေဆုံးမှုနှုန်းမြင့်တက်လာနေတဲ့အတွက်နေဆက်တွေမှာရှိတဲ့ထိုင်းနိုင်ငံသားတွေဟာမြန်မာနိုင်ငံကနေပြန်ထွက်ခွာလာကြပါတယ်။ဒီလိုပြန်ထွက်ခွာလာကြရမှာထိုင်းမြန်မာနေဆက်မဲဆောက်မြို့ရဲ့တစ်ဖက်ကမြောက်ရီမြို့ကကာစီနိုလောင်းကစားရုံမှာအလုပ်လုပ်ကန်နေတဲ့ထိုင်းနိုင်ငံသူ၁၀ဦးကိုဇူလိုင်လ26ရက်နေ့မှာပဲဖမ်းမိခဲ့ကြောင်းရောင်ကြီးဥလုပ်သမားအဖွဲ့ရဲ့မဲဆောက်ရုံတာဝန်ခံဦးမိုးကျော်ကအခုလိုပြောပြပါတယ်
။ဒီခုကဒီနေ့မှာတရားမဝင်ထိုင်းနိုင်ငံလူနေကိုပြန်လာတဲ့ထိုင်းနိုင်ငံသားအမျိုးသမီး၁၀ဦးကဖြစ်ရှင်။မြဝတီဘက်မှာရှိတဲ့မြန်မာနိုင်ငံမြဝတီဘက်ချမ်းမှာရှိတဲ့ဒီလောင်းကစားရုံလေးပေါ့နော်ကာစီနိုမှာအလုပ်တဲ့ဒီဝန်ထမ်းလေးလို့သိရတယ်။ဒီလူတွေအဲ့ဘက်မှာသွားပြီးလှုပ်လှုပ်ကန်နေတဲ့လူတွေသိရတယ်။အဲ့ဒါတရားမဝင်လမ်းကြောင်းကိုဝင်ရောက်လာတဲ့ခါကျတော့သက်ဆိုင်ရာဒီထိုင်းနေဂျားဆောင်တဲ့စစ်တပ်ကနေပြီးတော့ဒီလိုစစ်ဆေးတွေ့ရှိပြီးတော့ဖမ်းကြီးရတယ်ရှိတယ်ပေါ့နော်ဒီနေရာမှာတွေ့တယ်ပေါ့သူတို့ဖော်ပြတာကတော့ကြောင်းငင်းထဲမှာတွေ့တယ်အဲ့တော့ကျွန်တော်သူတို့ကကိုဗစ်တန်တရားရှိတာမရှိလားဒေသနာဥပဒေနဲ့စစ်ဆေးမှုကလည်းရှိတယ်ဆိုပြီးတော့သူတို့ဒီလိုထုတ်ပြန်ထားတာရှိပါတယ်ဗျဟုတ်
ထိုင်းမြန်မာနယ်စပ်မှာလည်းအစုလိုက်အပြုံလိုက်ကိုဗစ်ကူးစက်မှုတွေဖြစ်နေတာကြောင့်မဲဆောက်ကပြည်သူတွေအနေနဲ့တက်နိုင်ရင်အပြစ်မထွက်ပဲရဲမရေးဝန်ထမ်းတွေထုတ်ပြန်ထားတဲ့စီးမျက်နှာတိုင်လိုက်နာပြီးပူးပေါင်းလိုက်နာပေးဖို့ကိုလည်းထုတ်ပြန်ထားပါတယ်။ဇူလိုင်လ26ရက်နေ့မှာတော့မဲဆောက်မြို့မှာကိုဗစ်ကူးစက်သူလူရေ60ကျော်ရှိကြောင်းကိုဗစ်အတည်ပြုလူနာကတော့2900ကျော်ရှိနေပါတယ်။ဒီထဲမှာကူးစက်သူအများစုကတော့မြန်မာရှစ်တောင်းလူသမားတွေဖြစ်နေကြပါတယ်။ထိုင်းတနိုင်ငံလုံးမှာတော့ကိုဗစ်အတည်ပြုလူနာ9,12,600ကျော်ရှိနေပြီးဇူလိုင်လ26ရက်နေ့တနေ့တည်းမှာပဲကူးစက်သူ15,000ကျော်ရှိနေပါတယ်။တနိုင်ငံလုံးအနှံ့သေဆုံးသူစုစုပေါင်းကတော့4,100ကျော်ရှိလာပြီးဆိုပြီးထိုင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။